ဆရာနာတင်ခံထားရတဲ့မြန်မာနိုင်ငံမှာလူမမဲကလေးငယ်တွေရဲ့လုံခြုံရေးစိုးရိမ်စရာရှိနေပြီးတော့မိသားစုတွေနဲ့အတူဖမ်းဆီးထိန်းသိမ်းထောင်ချခံနေရပါတယ်။ဒါဟာတည်ဆဲဥပဒေတွေကိုစန့်ကျင်ရာရောက်တယ်လို့ကလေးတငယ်အခွင့်အရေးချိုးဖောက်ရာကြရတယ်လို့လည်းလူအခွင့်အရေးနဲ့ဥပဒေပညာရှင်တွေကထောက်ပြပါတယ်။ဆက်သွယ်မေးမြန်းထားတဲ့မတ်စုမင်ကအကြောင်းစုံကိုပြောပြမှာပါရှင်
။မြန်မာနိုင်ငံမှာဆရာနာတင်လိုက်တဲ့အချိန်ကနေစလို့ CDN အပါအဝင်ဆရာနာရှင်စန့်ကျင်လှုပ်ရှားမှုတွေမှာပါဝင်ခဲ့တဲ့သူတွေကိုဖမ်းဆီးထိန်းသိမ်းချိန်မှာကလေးငယ်တချို့ဟာမိသားစုနဲ့အတူဖမ်းဆီးထိန်းသိမ်းခံရတာရှိသလိုမိဘတွေတိန်းရှောင်နေတဲ့အတွက်လာသားအရွယ်ကလေးငယ်တချို့စစ်တပ်နဲ့လုံခြုံရေးအာဏာပိုင်တွေကခေါ်ဆောင်စစ်ဆေးမှုတွေလည်းရှိခဲ့ပါတယ်။အလားတူဆရာနာရှင်စန့်ကျင်လှုပ်ရှားမှုတွေမှာပူးပေါင်းပါဝင်ခဲ့လို့ဆိုပြီးဖမ်းဆီးထိန်းသိမ်းခံရသူတွေထဲအရွယ်မရောက်သေးတဲ့ကလေးငယ်တွေလည်းပါဝင်တယ်လို့နိုင်ငံတော်အစ်ကောင်စီတပ်တွေနဲ့ဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့တို့ကြားတိုက်ခိုက်မှုတွေအတွင်းမှာကလေးငယ်တချို့ပါအသက်ဆုံးရှုံးခဲ့ရတာတွေရှိနေပါတယ်။ဒီသတင်းပတ်တွေနဲ့သတင်းဌာနတချို့ရဲ့ဖော်ပြချက်မှာအင်းစိန်ချင်းအောင်နဲ့မှာ CDN ဖခင်ကိုဖမ်းမမိတဲ့အတွက်မိခင်အဖွားဖြစ်သူနဲ့ထိန်းသိမ်းခံထားရတဲ့၃နှစ်အရွယ်သမီးငယ်နောက်တကြံကာလဖောက်ခွဲမှုတွေအတွင်းမှာမိခင်ဖြစ်သူပါဝင်နေဆိုတဲ့ဆွဲချက်နဲ့၃နှစ်အရွယ်သားဖြစ်သူကိုမူကြိုတက်နေတဲ့အချိန်မှာခေါ်ဆောင်ခံလိုက်ရတာ NNI လွတ်တော်ကိုယ်စားလှယ်ဖခင်ကိုဖမ်းမမိတဲ့အတွက်အသက်၁၀လအရွယ်ကလေးငယ်အပါဝင်မိခင်ဖြစ်သူနဲ့မိသားစုဖမ်းဆီးခံရတာမျိုးအပြင်နှစ်ဖက်အပြန်အလှန်တိုက်ပွဲတွေကြားမှာအသက်မပြည့်သေးတဲ့ကလေးငယ်တွေနဲ့လူငယ်တချို့တပ်ဖြတ်ခံရတာတွေရှိခဲ့တယ်ဆိုတာကိုဖော်ပြရေးသားချပါတယ်ဒီကိစ္စတွေနဲ့ပတ်သက်လို့တက်မတော်သတင်းမှန်ပြန်ကြားရေးနဲ့စစ်ကောင်စီပြောခွင့်ရကို VOA ကဆက်သွယ်မေးမြန်းခဲ့ပေမဲ့တစုံတရာတုံ့ပြန်ဖြေကြားတာမရှိသေးပါဘူး။အခုလိုမျိုးအရွယ်မရောက်သေးတဲ့ကလေးငယ်တွေနဲ့လူငယ်တွေအပေါ်မှာဖမ်းဆီးထိန်းသိမ်းနေတာစစ်ကြောရေးစခန်းတွေအချုပ်ခန်းတွေနဲ့ထောင်တွေထဲမှာခေါ်ဆောင်အကျဉ်းချခံနေရတာတွေကနိုင်ငံတကာဥပဒေကိုချိုးဖောက်ရာရောက်တယ်လို့ဥပဒေပညာရှင်တွေကထောက်ပြပါတယ်။ကလေးငယ်အခွင့်အရေးကိုချိုးဖောက်ရာရနေပြီးမြန်မာနိုင်ငံတွင်းကလေးငယ်တွေနဲ့အသက်အန္တရာယ်လုံခြုံရေးဟာစိုးရိမ်စရာကောင်းတဲ့အခြေအနေဖြစ်နေပြီလို့လူ့အခွင့်အရေးရှင်တွေဦးမင်းလွင်ဦးကထောက်ပြပါတယ်
။ကျွန်တော်ဆီအနာသိမိတဲ့နောက်ပိုင်းမှာလူကြီးတွေကိုမတွေ့တဲ့အတွက်ကလေးငယ်တွေကိုဖမ်းဆီးတဲ့ကိစ္စတည်းကျွန်တော်တော်တော်များများကြုံတွေ့ရတာရှိတယ်။နောက်ပြီးတော့ဖမ်းဆီးချင်းသိချင်းခံရတဲ့ကလေးငယ်တွေလည်းဘယ်မှာသာမမသိအောင်ပျောက်ဆုံးနေတယ်ဆိုတာလည်းတချို့ကျွန်တော်သိရတယ်။နောက်ပြီးတော့တချို့ဒေသတွေမှာဆိုလို့ရှိရင်ဒီကလင်းငယ်တွေကိုတပ်ဖြတ်တဲ့အထိရှိတယ်ဆိုတာတွေကိုလည်းကျွန်တော်ကြားသိနေရပါတယ်။နောက်ပြီးတော့တခါအတမပြည့်စည်တဲ့လူငယ်တွေအားကြီးချိန်ပြီးတော့လူငယ်ချိန်ပြီးစကားနေမှာနှိမ့်ဆက်ညှိမှမှုတွေရှိနေတယ်ဆိုတာတွေကိုလည်းကျွန်တော်ကြားသိနေရပါတယ်။အဲ့တော့ဒီလိုမျိုးကိစ္စတွေကကျွန်တော်ကလင်းငယ်ကိုရေကိုတိလင်းချိုးပေါက်တာဖြစ်တယ်ကလေးသူငယ်ဒီနေ့ဆိုင်တဲ့နိုင်ငံတကာဥပဒေပြဋ္ဌာန်းချက်တွေကိုလိုက်နာခြင်းမရှိဘဲနဲ့စောင့်နေတယ်ဆိုတာတွေကိုကျွန်တော်တို့အနေနဲ့ပြောချင်ပါတယ်အခုဖမ်းဆီးထိန်းသိမ်းခံရတဲ့ကလေးတွေကလည်းဘာမှရဆွေးမှုကျူးလွန်တာချင်းမရှိတဲ့အတွက်ဖမ်းဆီးထိန်းသိမ်းခံနေရတာမတရားဖမ်းဆီးထိန်းသိမ်းခံရတယ်လို့ပဲကျွန်တော်ပြောချင်ပါတယ်အာဒီလိုလှုပ်ဆောင်တဲ့လှုပ်ဆောင်မှုတွေကကျွန်တော်တို့လူခွင့်ရေးစံနှုန်းစံမင်းနဲ့တိုင်းမယ်ဆိုလို့ရှိရင်လွန်သွားမှဆိုးသွားတဲ့အခြေအနေမျိုးဖြစ်တယ်လို့ကျွန်တော်ပြောချင်တယ်။နောက်ပြီးတော့အခုအချင်းထောင်တွင်းမှာဖမ်းဆီးထိန်းသိမ်းခံနေရတဲ့ကလေးငယ်တွေလည်းတချို့ရှိတယ်ဆိုတော့ကျွန်တော်သိရတယ်။ဒါတွေကကလေးငယ်ခွင့်ရင်းကိုချိုးဖောက်အတီးလင်းချိုးဖောက်နေတဲ့ကိစ္စဖြစ်တယ်လို့ကျွန်တော်မြင်ပါတယ်။နောက်ပြီးတော့ကဒီအတမမပြည့်သေးတဲ့ကလေးငယ်တွေရဲ့နောက်ပြီးတော့ဒီမွေးစားစားကလေးငယ်တွေရဲ့ဆယ်နှစ်မပြည့်သေးတဲ့ကလေးငယ်တွေတဲ့ဖမ်းဆီးထိန်းသိမ်းခြင်းတာချင်းဟာကျွန်တော်တို့မြန်မာပြည်တွင်းပြဋ္ဌာန်းထားတဲ့ဥပဒေနဲ့ကိုအတီးလင်းဆန့်ကျင်ချိုးဖောက်ရောက်တယ်လို့ပဲကျွန်တော်အနေနဲ့ပြောချင်ပါတယ်ခင်ဗျာ
အခုလိုလာသားကလေးငယ်ပါဝင်အသက်မပြည့်သေးတဲ့လူမမဲကလေးငယ်တွေကိုဝင်ဆောင်မိခင်တွေကနေမွေးဖွားလာတဲ့ကလေးငယ်လေးတွေကနေအစားကလေးငယ်တွေကိုထိန်းသိမ်းထားတဲ့ကိစ္စဟာမြန်မာနိုင်ငံတွင်းကတည်ဆဲဥပဒေတွေနဲ့အကျဉ်းအောင်လက်ဆွဲဥပဒေတွေကိုပါချိုးဖောက်ရာကျတဲ့အခြေအနေဖြစ်နေတယ်လို့ရှေ့နေကြီးဦးကြည်မြင့်ကသုံးသပ်ပါတယ
်ကိုနဲ့အရင်မှနဲ့ပါသွားပြီထောင်ထဲမှာမွေးရလေထောင်ထဲမှာပဲအဲ့အမေနဲ့အတူနေရတယ်အဲ့ကလေးလည်းအများကြီးပဲအဲ့တော့ဥပဒေရောက်ပြောရမယ်ဆိုရင်တော့ကလေးတုံငယ်ဥပဒေတွေရှိတယ်ကလေးတုံငယ်ဥပဒေရှိတယ်နောက်တစ်ခုကကျင်းအောင်လဲဆွဲဥပဒေတွေရှိတယ်အဲ့ဒီဥပဒေတွေအများဆုံးရှိတယ်ကလေးတွေကိုအဲ့လိုအကျဉ်းထောင်ထဲမှာချုပ်ထားဖို့မရှိဘူးအလူကြီးနဲ့ရောပဲလူကြီးထောင်မှာထားအောင်ဒါဥပဒေတွေပဲနောက်နိုင်ငံတကာဥပဒေတွေရလဲလူခွေဥပဒေတွေရလဲပဲကလေးတွေကိုအဲ့လိုမထားအောင်အခုဆိုရင် SCR စီလိုဟာမျိုးတွေအချက်ချင်းတွေဖွဲ့တွေတော့ထောင်ထဲတော့မရှိဘူးပေးမပေးသွားဘူးအဲ့ပိုးဆိုးတာပေါ့ မမနိုင်ငံမှာလူ့ဝေးကော်မရှင်ဆိုတာရှိတယ်အဲ့လိုကော်မရှင်မျိုးတွေရှိတယ်ဒါနဲ့သူတို့လုပ်တယ်လူ့ဝေးကော်မရှင်ရထောင်လေးစစ်ရမယ်စစ်ပြီးတော့ရေအဲ့ဒီဟာတွေလုံးဝပဲအဲ့ဒါတွေလုံးဝပဲအဲ့ဒီလုံးတဲ့လူ့ဝေးကော်မရှင်မလုပ်တော့ဘူးကျွန်တော်တိုင်းပြည်ကအဲ့လိုနေရတဲ့အခါမှာကလေးရောလူကြီးတွေရောသူတို့ကလေးတွေပို့နစ်နာတာပေါ့ဗျာနော်
အခုလိုကလေးတငယ်တွေကိုဝင်ဆောင်မိခင်တွေနောက်အမျိုးသမီးတွေဟာဆေးအုပ်ချုပ်ရေးအောက်လုံခြုံမှုကင်းမဲ့နေတဲ့အခြေအနေအသက်အန္တရာယ်ဆိုးရင်ရတဲ့အနေအထားမိဘမိခင်ဖခင်ကိုထိမ့်သိမ်းခံရတဲ့အခြေအနေတွေကိုနစ်နာသူတွေဘက်ကတရားမျှတမှုရနိုင်မှုဖြစ်စဉ်တွေကိုသတင်းမှတ်တမ်းရယူတာနိုင်ငံတကာကလေးတငယ်နဲ့အမျိုးသမီးခွင့်ရေးလှုပ်ရှားနေတဲ့လူခွင့်ဆိုင်ရာအဖွဲ့အစည်းတွေကိုတိုင်ကြားအသိပေးတင်တယ်လို့လည်းအကြံပေးပါတယ
်။ပြန်မင်းဆိုတာလို့ခေါ်တယ်အဲ့ဒါဘယ်လောက်ခွင့်ရှိမလဲခင်ဗျာလေဘယ်ပြည်ပြည်ဆိုင်ရာမှလည်းအဲ့လိုတွေမလုပ်ဘူး။ဘဝပြည်ကထူးထူးခြားခြားဖြစ်နေတာအာအဲ့ဒါရအခုမှတ်တမ်းနဲ့ဝင်ပြီးတော့ကဘာသီးအောင်လုပ်ပြရမယ်။နောက်တစ်ခါခုခင်ဗျားတို့ကျွန်တော်တို့ပြောသလိုအတန်လွှင့်ခန္ဓာတွေကနေပြောပြနေရမှာပေါ့ဗျာကျွန်တော်တို့ဆိုလဲဒီကိစ္စတွေအတွက်အနေရလွန်ကြီးတယ်။အနေရလွန်ကြီးတယ်သူတို့ဘာမှမှန်တာပြောရင်ဘာမှမတတ်ဘူးဗျာ။ပြည်သူကဘာရောပြည်သူတွေရောပြည်အောင်လုပ်ပြရမယ်။အစိုးရအခုညီနေတာတော့ခုလိုအတန်လွှင့်ခန္ဓာတွေနဲ့ပြောပြရမယ်။နိုင်ငံတော်အဖွဲ့အစည်းတွေကဝိုင်းပြောပြရမယ်။နောက်ဥပဒေလေးစားဖို့အဲ့ဒီလုပ်တွေလုပ်ရမှာပေါ့ဗျာ။
စီယနာရှင်စန့်ကြီးလှုပ်ရှားမှုတွေမှာမိဘတွေပါဝင်လို့ကလေးတငယ်တချို့ထိမ့်သိမ်းခံရတာရှိတယ်လို့စစ်ကောင်စီတပ်တွေနဲ့ပြည်သူ့ကာကွယ်ရေးတပ်တို့ကြောင့်တိုက်ပွဲတွေအတွင်းပြစ်ခတ်တိုက်ခိုက်မှုတွေမှာလက်နက်ကြီးကြီးချိန်မှန်လို့အသက်ဆုံးရတာရှိတယ်လို့အတပ်ပြင်းတွေတို့အောင်ခပြေတိန်ချောင်ရင်နဲ့နေမကောင်းဖျားနာပြီးတော့အသက်ဆုံးရတာနောက်ဘေးလွတ်ရာကိုပြင်းရင်နဲ့ရင်ခွင်ပိုက်ကလေးငယ်ရောမိခင်မှာရင်းနှစ်သေးဆုံးရတဲ့အဖြစ်အပျက်မျိုးတွေလည်းကြုံတွေ့နေရတဲ့အခြေအနေဖြစ်နေပါတယ်ရှင်